ဒီကနေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖို့တို့ဟာနေပြည်တော်မှာတွေ့ဆုံမှုပြုလုပ်ခဲ့ကြပါတယ်။အခုလိုတွေ့ဆုံတဲ့အခါမှာ KNU နဲ့ပြည်ထောင်စုအစိုးရကြားငြိမ်းချမ်းရေးခိုင်မာမှုရှိဖို့ဆွေးနွေးမှုတွေရှိခဲ့တယ်လို့ပြည်တွင်းမှာတိုက်ပွဲတွေဖြစ်နေတဲ့ KIA ကချင်လွတ်မြောက်ရေးတပ်နဲ့ငြိမ်းချမ်းရေးပြုလုပ်တဲ့အခါမှာKNU ကရင်မျိုးသားအစည်းအုံးနေနဲ့ကူညီကြဖို့နိုင်ငံတော်သမ္မတကပန်ကြားခဲ့ကြောင်း KNU ဗဟုအလုံးမှုဆောင်အဖွဲ့ဝင်တဦးကပြောပါရယ်ဒီအကြောင်းအပြည့်စုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင
်ဟုတ်ပါတယ်နေပြည်တော်မှာနိုင်ငံတော်သမ္မတရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ KNU ခေါင်းဆောင်ပိုင်းတွေဟာဒီကနေ့နိုင်ငံတော်သမ္မတနဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်ခဲ့ကြတာပါအခုလိုတွဲဆုံဆွေးနွေးမှုတွေပြုလုပ်တဲ့အခါမှာ KNU နဲ့ထာဝရညီညာရေးရရှိဖို့နဲ့ရရှိထားတဲ့ညီညာရေးကိုလည်းအစဉ်တည်မြဲဖို့ဆွေးနွေးမှုတွေပြုလုပ်ခဲ့ကြတယ်လို့ KNU ဘိုလ်အလုံးမှုဆောင်ဖရိုမန်းကြီးမောင်ကပြောပါတယ်
။ငါကျွန်တော်တို့ဒီနေ့သမရိုင်းနဲ့တွေ့ဆုံဆွေးနွေးရတာအင်တာမှာကောင်းအောင်ပါတယ်ခင်ဗျာ။ကျွန်တော်တို့နူးတစ်ဖက်ပုံမွေလင်းလင်းကျွန်တော်တို့ဆွေးနွေးကြတဲ့အခါကျတော့ကျွန်တော်တို့ရှေ့သွားမဲ့ညီညာရေးခီးစဉ်နေအပိကရဆိုင်ခေါ်မဲအောင်ကျွန်တော်တို့လုပ်မယ်ညီညာရေးခီးစဉ်ညကျွန်တော်တို့အကဲအကဲဘယ်လိုစေခေါ်မှုစသနာမှုတွေဖြစ်ဖြစ်နူးနဲ့ပူပေါင်းမှုတော့ဆောင်ရွက်သွားမယ်ဆိုတော့ကျွန်တော်တို့ကအဲ့လိုအမြင်ကြီးတူရပါတယ်ခင်ဗ
ျ KNU နဲ့ညီညာရေးအစဉ်တည်မြဲဖို့ဆွေးနွေးချိန်မှာပဲပြည်တွင်းမှာညီညာရေးမရပဲအပြစ်ခတ်တွေရှိနေတဲ့ကချင် KIA KIO နဲ့ညီညာရေးညီနိုင်ရမှာလဲ KNU အနေနဲ့ကူညီဖို့နိုင်ငံတော်သမ္မတကပန်ကြားခဲ့တယ်လို့ဘရိုမန်းကြီးမောင်ကပြောပါတယ
်ဆွေးရဘက်ကလည်းကျွန်တော်တို့ကိုအကူအညီတောင်းပါတယ်ကချင်နဲ့ပြည်ပကဆစ်ရှင်မြင့်တဲ့အပေါ်မှာကျန်ယူကရင်မျိုးသားအစည်းအုံးအနေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ဒါဟုတော့ကျွန်တော်တို့ရဲ့အလုပ်အားတွေကိုကျွန်တော်ဟောအကူအညီတောင်းခံပါတယ်နိုင်ငံတော်သမ္မတရကျွန်တော်တို့ကလည်းဒီဟာဒီပေါ်မှာကျွန်တော်တို့ဘွားသူညီတော်တိုင်းသားတွေရဲ့ဒီအခက်အခဲတွေဒုက္ခသုခတွေကိုကျွန်တော်တို့တတော်တင်နေတဲ့ဝိုင်းဝန်းဖြေရှင်းဖို့ဆိုပြီးတော့ကျွန်တော်တို့ကျန်ယူဥက္ကဋ္ဌအားလည်းကျွန်တော်တို့ပေးပါတယ်ခင်ဗျာ
ဒီနေ့ကြော်ကြအပြစ်ခက်ရဲဆဲထားပြီးဖြစ်တဲ့ KNU နဲ့ဒီကနေ့တွေ့ဆုံပွဲဟာအတော်ပဲခီးရောက်ခဲ့တယ်လို့မြန်မာနိုင်ငံညီညာရေးဖော်ဆောင်မှုစင်တာကအကြံပေးဦးလာမောင်ရွှေကပြောပါတယ
် KNU 15ဒီရောက်ကွန်ဂရက်ကနေပြီးတော့ကျွန်တော် YouTube ဖြစ်လိုက်တဲ့ဥက္ကဋ္ဌကြီးမတူစီဖို့နဲ့အဖွဲ့ဝင်6ဦးပါတဲ့ဖွဲ့ရနေပြီးတော့မှဒီနေ့၄နိုင်လားနိုင်ငံတော်သမရရဲ့ကျွန်တော်တို့အလဲရောမှရှိတဲ့အဆောက်အဦမှာကျွန်တော်တွေ့ပါတယ်အဲ့တော့ညနေ၄နာရီရက်နေပြီးတော့၅နာရီခွဲထိ၇နာရီခွဲကြာတွေ့ပါတယ်ဆော့ဆော့ရဲ့အခမ်းအနားကျွန်တော်တို့မဟုတ်ပြဆိုမဲ့ခန္ဓာအစမှာကေညူဥက္ခာအနေပြီးတော့နှစ်သက်ကူမှာညဉ့်ညဉ့်လုပ်ငန်းတွေတမရိုင်းနေနေပုံပုံဆောင်ရဲခြေနေရောပါပါလေကေညူရကနိုင်အပြရောင်ပေါ့နော်ညဉ့်ညဉ့်ဒီမှာပြရောင်ကိုတူကိုယ်တိုင်တမရိုင်းကိုဝစ်စင်ပြပါတယ်အဲ့ဒါပြီးတော့မှကျွန်တော်ဆွေးနွေးပွဲတွေစပါတယ်
ပြည်ထောင်စုအစ်ညီညာရေးဖော်ဆောင်မှုကိစ္စတွေနိုင်ငံရေးစကားပြောတာတွေကိုပါလှုပ်ဆောင်မှုအလွန်ပဲနှီးစက်နေပြီလို့လည်းဖရိုမန်ကြီးမောင်ကပြောပါတယ်။နယ်မြေဒေသတည်ငြိမ်နေပြီဖြစ်တဲ့ကရင်ပြည်နယ်အတွင်းမှာဒေသရင်းဖွံ့ဖြိုးရေးတွေကိုမကြမီလှုပ်ဆောင်မှုရှိတယ်လို့လည်း KNU ခေါင်းဆောင်ပိုင်းတွေကပြောပါတယ်။ဒီကနေ့တွေ့ဆုံပွဲဟာအချိန်တနာကြီးကြာမြင့်ခဲ့ပြီးနိုင်ငံတော်သမ္မတနဲ့ရင်းနှီးနှီးပုတ်ပွင့်နေစကားတွေပြောနိုင်ခဲ့လို့အလွန်ပဲဝမ်းသာမိတဲ့အကြောင်းဖရိုမန်ကြီးမောင်ကပြောပါတယ်။ဒီကနေ့နိုင်ငံတော်သမ္မတနဲ့ KNU ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတူစေဖော်တို့တွေ့ဆုံပွဲမှာ KNU ဘက်ကထိပ်တန်းခေါင်းဆောင်တွေနဲ့ပြည်ထောင်စုအစိုးရဘက်ကလည်းသမ္မတရုံးဝန်ကြီးတွေဖြစ်တဲ့ဦးအောင်မင်း၊ဦးစိုးသိန်း၊ဦးခင်ကြီးတို့အပါအဝင်မြန်မာညီညာရေးဖော်ဆောင်မှုစင်တာကတာဝန်ရှိသူတွေလည်းတက်ရောက်ခဲ့တာကိုတွေ့ရပါတယ်ခင်ဗျာ။